2012ခုနှစ်ဩဂုတ်လ16ရက်နေ့ရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ရန်ကုန်တက္ကသိုလ်ဓာတုပိဒါဌာနမိသားစု18ကျင်းမြောက်ဝါစုတေငံလူတန်းပွဲနဲ့ဓမ္မသဘင်ခန္ဓာအလုမောဒနာဩဝါဒတရားဓာတုပိဒါဆိုစကလုံးကိုတည်ထည့်ပြီးတော့အသုံးပြုတာတန်တမကောင်းတဲ့စကလုံးလေးအာယုပိဒါဆိုရယ်ဝေဒကနာတဲ့စကလုံးတစ်ခုပဲဝေဒအသိပညာလို့ဒေဝယဝေဒဘာကုန်းနဲ့ရေးတဲ့ဗေဒကတော့ကွဲပြားခြားနာခြင်းခွဲခြားစိတ်ချဝိပြန်ခြင်းဆိုတဲ့ဒေဝယဘာတစ်ချိုင်နဲ့ရေးတဲ့ဗေဒကတော့ဝေဒဆိုတဲ့အနေနဲ့အသိပညာရတစ်ခုအင်္ဂလိပ်လိုကမစီလို့ခေါ်တဲ့ဓာတုဗေဒပညာရတ်ကိုအထူးတတိသင်ကြားပို့ချသင်ယူလေ့လာကြတဲ့ဌာနလောကကိုအကျိုးပြုဖို့ပညာရစွာလိုအပ်တာမှန်ပါတယ်။ဤသည့်ပညာရပဲဖြစ်စေမိမိတို့ရဲ့ဘဝမိမိတို့ရဲ့ပတ်ဝန်းကျင်မိမိတို့ရဲ့ဒေသမိမိတို့ရဲ့နိုင်ငံတိုးတက်ဖို့ရာအတွက်ပညာဆိုတာမရှိမဖြစ်အသုံးဝင်တဲ့ပညာရတယ်ခုလိုတက္ကသိုလ်အကြောင်းကြီးတွေဖွင့်လှစ်ပြီးတော့သင်ကြားပို့ချနေတာလူတန်မကောင်းတဲ့အစီအစဉ်တစ်ခုသင်ကြားပို့ချတဲ့ဆရာဆရာမတွေသင်ယူရတဲ့အကြောင်းတွေကြောင်းသားတွေအပြည့်ကင်းတဲ့ပညာရဖြစ်လောကသားတွေကျိုးချိုးတဲ့ဒီပညာရဖြစ်လူသားတွေကျိုးတို့ဆောင်ရွက်မယ်ဆိုရင်စိတ်ဓာတ်ကလေးပွေးယူပြီးတော့သင်ဖို့လိုအပ်တာပေါ့နော်ဘုရားမြတ်စွာဟောကြားတဲ့တရားတွေဟာ mind center religion လို့ခေါ်တဲ့တိုင်းဘုရားဘာသာစိတ်ဓာတ်ကိုခြေခံထားတဲ့ဘာသာတရားတစ်ခုပဲစိတ်ဓာတ်ဆိုတာအသီးပြီးမှကိုယ်ပိုင်စိတ်တွေရှိတာအဲ့ဒီကိုယ်ပိုင်စိတ်တွေကိုပြုပြင်ထိမ့်သိမ့်ပြီးတော့ကောင်းမြတ်တဲ့စိတ်စွမ်းအားတွေရအောင်လက်ချင်းယူတဲ့ဤစနစ်တွေပဲအဲ့တော့ဘုရားမြတ်စွာရဲ့ဆုံးမဩဝါဒဆိုတာတခြားဘာသာတခြားဟောပြောချက်တွေနဲ့မတူဘူးပေါ့နော်တခြားဘာသာတခြားဟောပြောချက်တွေအကုန်လုံးလိုက်ပြီးတော့သေသေးချာချာလေ့လာကြည့်မယ်ဆိုလို့ရှိရင်ဇန်နဲ့ဘာသာတွေက God Center လို့လိချင်းပါဒီမကတကောရှင်တခုအာပြုတ်တာတဲ့ဘာသာတရားတဲ့တကောရှင်ကြီးရဲ့အဆုံးဖြတ်တိုင်းလူသားတွေဟာတကောရှင်ကြီးဆံမှာစုဆောင်စုပြီးတော့တကောရှင်ကြီးရဲ့အဆုံးဖြတ်ကိုနားခံရတဲ့ဘာသာတွေတနည်းအားဖြင့်ပြောမယ်ဆိုရင်နတ်ကိုွယ်တဲ့ဘာသာပေါ့နော်လောကလူသားတွေဟာနတ်ကိုွယ်တယ်ဆိုတာရိုးရကြီးပဲကဝဥကန္တာကလေးကအသိပညာနည်းပါတဲ့အချိန်ကစပြီးနတ်ကိုွယ်လာတာအဲဒီနတ်ကိုွယ်မှုအစဉ်လာကြီးကဒီနေ့အထိပါလာပြီးနောက်လည်းဆက်သွားအောင်မှာပဲထားခဲ့ဘုရားမြတ်စွာပွင့်လာတဲ့အခါကျတော့အမှန်တရားသိလာတဲ့အခါလူတွေဟာကိုယ့်အကိုအားကိုးရမယ်စွန့်ရည်တတ္တိတွေကကိုယ်တဏ္ဍာမှာရှိတယ်ဆိုယုံကြည်လာကြအဲတော့ဥဋ္ဌိချက်တွေပြောင်းလာတယ်လို့ဒီလိုဆိုမှာပေါ့God Center Religion ဆိုတာကနေပြီး Mind Center Religion ဆုံးမဩဝါဒတူ Mind Center Teaching တကယ်ပြောမယ်ဆိုလို့ရှိရင်လက်တွေ့ကြကြဆုံးဖြတ်ကြမယ်ဆိုရင်လူတွေရဲ့စိတ်ဓာတ်အတ္တမအရေးကြီးတာเนาะစိတ်ဓာတ်တန်ရှင်းမှုမြင့်မြတ်မှုဟာလူပုဂ္ဂိုလ်ကိုမြင့်မြတ်စေတာတန်ရှင်းစေတာဒုက္ခနာကိုဘယ်လောက်ပဲတန်ရှင်းတန်ရှင်းစိတ်ဓာတ်မတန်ရှင်းဘူးဆိုလို့ရှိရင်တန်ရှင်းမှုဆိုတာများနိုင်ဘူးစိတ်ဆိုတာ လူတွေရဲ့စိတ်မှာအယုံမျိုးမျိုးနဲ့ဆုံတွေ့နေတဲ့အခါထိုအယုံမျိုးမျိုးပေါ်မှာသဘောထားတာဒီအမြင်တွေကမျိုးမျိုးရှိတာအဲ့ဒီအမြင်မျိုးမျိုးဖြစ်ပေါ်လာတဲ့အခါမှာဘဝကိုညှဉ်းနှောင်းစေတတ်တယ်အောက်တန်းနောက်တန်းကျသွားစေတတ်တယ်အတွေးအမြင်တွေပါရှိတယ်အဆင့်တန်းမြင့်ပြီးတော့ဖြူစင်မြင့်မြတ်တဲ့ဘက်ကိုရောက်သွားစေတတ်တယ်အတွေးအမြင်တွေရှိတာအဲ့ဒီအတွေးအမြင်အမှတ်တမဲ့မနေကြဘဲနဲ့ကိုယ်ဘဝရထားတဲ့အခါလေးနဲ့ဆင်ញင်စဉ်းစားဖို့ဘုရားရဲ့အဆုံးအမဩဝါဒဟာတရားဆိုတဲ့ faith ဆိုတဲ့ယုံကြည်မှုတစ်ခုတည်းကိုအချိန်မခံဘူး wisdom တော့မဟုတ် knowledge ကိုအချိန်ခံတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကတမ္မာဒိဋ္ဌိဆိုတဲ့စကားလုံးကိုသုံးလာတာအမတ္တမအဓိပ္ပာယ်ရှိတယ်မှန်တယ်မြင်ရမယ်အဲ့ဒီတမ္မာဒိဋ္ဌိဆိုတာမှန်ကန်စွာမြင်ခြင်းဒိဋ္ဌိဒီနေရာမှာဒိဋ္ဌိဆိုတာဓတနာဆိုတဲ့စကားလုံးနဲ့တူတယ်ဒိဋ္ဌိတို့ဓတနာတို့ဆိုတာပါဠိစကားမှာအမြင်လို့ဆိုမှာဒီအမြင်ဟာဘာရဲ့အမြင်လဲလို့ဆိုရင်ဉာဏ်ပညာရဲ့အမြင်ကိုပြောတယ်ခဏိတက္ကသိုလ်ပညာတွေမှာတော့ဓတနာဆိုတာဖီလိုဆိုဖီဆိုပြီးတော့ဒါအတွက်အသုံးချနေကြတယ်ပေါ့နော်အဲ့တော့ဘုရားဘာသာမှာဆိုလိုတဲ့ဓတနာအာဟုဆိုလိုတာတော့အတွေးအခေါ်မြမကဘူးလောကကြီးကိုအမှန်မြင်တယ်ကိုယ်ဘဝဖြစ်ပေါ်နေတာတွေကိုအမှန်မြင်တယ်အမှန်တိုင်းစဉ်းစားနိုင်တယ်ဆိုရင်မှန်တယ်နဲ့အမြင်တစ်ခုဒသနာလို့တည်းပြောတာနော်အဲ့တော့တချို့စကားလုံးကြီးတွေတူညီတော်လဲအဓိပ္ပာယ်ကျတော့ကွဲပြားခြားနားမှုတွေရှိတယ်အဲ့ဒီဒသနာနဲ့ဒီနေရာမှာတမ္မာဒိဋ္ဌိဆိုတဲ့စကားလုံးဟာတူတယ်ပေါ့မှန်ကန်တဲ့အမြင်ဒါကြောင့်ပြန်လို့ရှိတဲ့အခါအမြင်ဆိုတာကို right view လို့ပြန်ရင်တော့သူကဒီမှန်ကန်တဲ့အမြင်တစ်ခုရှိ view ဆိုတာအမြင်မှန်ကန်နေတဲ့အမြင် view ဆိုတဲ့စကားလုံးနဲ့ပို့ပြီးတော့ပညာဘက်ကိုသင်ရှားစေတဲ့သင်္ကလုံကတော့ right understanding လို့ဒီလိုသုံးရတယ်နောက်ပိုင်းကျတော့သမာဓိဋ္ဌိဆို right understanding မမှန်ကန်ကနားလေတယ်မမှန်ကန်ကသိမှန်တိုင်းသိပါတယ်အဲ့ဒါဟာဘုရားရဲ့အဆုံးအမတွေမှာအရေးကြီးဆုံးလူတိုင်းလူတိုင်းမှာမှန်ကန်တဲ့အမြင်တစ်ခုရှိဖို့လိုတယ်အဲ့ဒီမှန်ကန်တဲ့အမြင်တစ်ခုရဖို့ရအတွက်ပါလို့ရတော့ဆိုမှန်ကန်တဲ့အတွေးတစ်ခုတွေ့တတ်ဖို့လိုတယ်။အဲ့ဒါကိုသမ္မာသင်္ကပ္ပလို့ခေါ်တာ။ဒါမို့သမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဒီနှစ်ခုကတွဲဖက်တာ။အမှန်တွေးအမှန်မြင်။အဲ့တော့ဗုဒ္ဓရဲ့ဆုံးမမှာတတ္ထာဆိုတာပါပြီမဲ့လို့တတ္ထာတစ်ခုတည်းကအဆုံးဖြတ်ပြီးပြီးသွားတာမဟုတ်ဘူး။တတ္ထာဆိုတာအစင့်စစ်သွားရမယ်။faith လို့ပြန်လာကြတော့ဟုတ်ဟုတ်မဟုတ်ယုံတာတွေအားလုံးသူ့ကိုယုံတယ်ငါ့ကိုယုံတယ်သူပြောတာယုံတယ်ဒီလိုတစ်ခါတစ်ခါအဲ့ဒီယုံကြည်မှုကမှန်ကန်မှုမရှိတဲ့အခါမှန်ကန်မှုချိုးချောဆင်ញင်မှုတွေမပါတဲ့ယုံကြည်မှုတော့ blind faith လို့ခေါ်ကြတာပေါ့နော်အဲ့တော့ဘုရားဘာသာကသုံးတဲ့တတ္ထာဆိုတာအခြေခံအဖြစ် faith ဆိုတာလည်းပါတယ်နောက်ထပ်ဒီတဲ့ပို့ပြီးတော့အရှင်းမြင့်အောင်ပြန်တော့ confidence လို့ပြန်တော့ကိုယ့်ကိုအာကုမှုကိုလုံးတဲ့အပေါ်မှာယုံကြည်စိတ်ချမှုဆိုဒီလိုပါလာတကယ်ကတော့တတ္တာဆိုတာအစက faith ပဲ faith ကမှန်ကန်တဲ့အရာတစ်ခုကိုယုံကြည်ရင်အပြစ်မရှိဘူးပေါ့မှန်ကန်တဲ့ကိုယ်ဆရာသမားပေါ်မှာယုံနေကိုမိဘပေါ်မှာယုံနေကိုယ့်ရဲ့အပေါင်းအသင်းတွေကောင်းတဲ့ပုဂ္ဂိုလ်တွေပေါ်မှာယုံနေယုံတဲ့အတိုင်းပဲဟုတ်တယ်ဆိုရင်ပြစ်မရှိသွားတယ်သို့တော်သူကလမ်းချော်သွားနိုင်တယ်ပေါ့လမ်းချော်သွားတယ် faith ဆိုတာစိတ်ချအောင်သူတခုတည်းလမ်းချော်သွားနိုင်သည့်အတွက်ကြောင့်သူ့ကိုဘာနဲ့ပြန်ထိန်ရမလဲဆိုတာ knowledge နဲ့ပြန်ထိန်ရ ဒါပေါ့ပရမတ္ထသက္ခုဆိုတဲ့အကျမ်းကိုရေးတယ်ဒီပြင်းဆရာတော်ကြီးကသူ့စာအုပ်ထဲမှာမြန်မာလိုရေးထားတာသို့တော့ဒီစကားလုံးကပါဠိမှာရှိတယ်ဆိုရင်တော့ပတ္တာကိုပညာဆောင်မှလမ်းဖြောင်းတယ်ဒါတကယ်ဟုတ်တာနော်ယုံကြည်ချက်တစ်ခုတည်းသာဝရမမှန်ဘူးမှားတဲ့ယုံကြည်ချက်တွေလည်းရှိတယ်အဲ့တော့ယုံကြည်တာကြောင့်လို့အလင်ခံရတာတွေလည်းအများကြီးရှိတာပေါ့နော်အဲ့တော့ဘာလို့လို့ဆိုတော့ကပညာပံ့ပိုးပေးမှုဟုတ်နိုင်တယ်မဟုတ်နိုင်ဘူးကြိုးကြောင်စဉ်းလျော်တယ် reasonable ဖြစ်တယ် logical ဖြစ်တယ်မဖြစ်ဘူးဒီစဉ်းစားညာပံ့ပိုးပေးဖို့လိုတယ်အဲ့ပံ့ပိုးပေးမှယုံကြည်မှုဆိုရင်လမ်းဖြောင်းသွားတယ်အဲ့ဒီယုံကြည်မှုကိုလမ်းဖြောင်းဖို့အတွက်ပညာရည်တွေသင်ကြားရတယ်ဆရာဆရာပညာရည်တင်ရပညာစည်းဘူးထာမှာဒီပညာကအမှားမှန်ခွဲခြားစိတ်ဖြာပြီးသိနိုင်တယ်လောကီဆိုလဲလောကီနဲ့ပတ်သက်တဲ့ပညာရည်လောကီပညာရည်တွေကလူသားတွေကိုချိုးပြတယ်ဘုန်းကြီးတို့ဓာတုပိဒါပညာဘလောက်ချိုးပြတယ်ဆိုတော့ဘုန်းကြီးတို့မသိပါဘူးသိသိချာချာမလေးလားကမ်စီဆိုတာတော့ဟုတ်ကောင်းကျိုးချမ်းသာတွေအတွက်ဆောင်ရွက်လုပ်ကြနေတယ်။စေဝါတို့ဖော်ဆက်တာတို့ဘာတို့ဒီလိုကစပြီးတော့ဓာတုဝိရပညာရည်တွေဟာလူတွေကိုအကျိုးပေးနိုင်တယ်။လူရဲ့ကောင်းကျိုးချမ်းသာတွေကိုဆောင်ရွက်ပေးနိုင်တယ်ပညာရည်တစ်ခုဆိုတော့သင်နဲ့ကျောင်းသူကျောင်းသားတွေရောသင်ကြားပို့ချပေးတဲ့ဆရာဆရာမတွေဒီပညာရည်နဲ့တို့လူသားတွေရဲ့အကျိုးဆောင်ရွက်မယ်ဆိုရင်ဒါမေတ္တာလို့ခေါ်တာ။သဗ္ဗတ္တအဝိရာဟောတုလို့နောက်ကရုပ်ဆိုပြီးတော့ပို့နေမှမေတ္တာမဟုတ်ဘူးเนาะမေတ္တာဆိုတာစိတ်ထဲနှလုံးထဲက intention ပေါ့တို့လုပ်တဲ့အလုပ်ကအများအတွက်အကျိုးဖြစ်စေရမယ်ဒီကြီးရဲ့ချက်ဟာအလုံးမွန်မြတ်တာဖြစ်တော့ကြောင့်ကိုလုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးနဲ့မွန်မြတ်သွားအမြဲတမ်းမွန်မြတ်တဲ့လုပ်ငန်းတစ်ခုဖြစ်သွားစာသင်နေရင်လည်းကုသိုလ်ဒီနာဘာအတွက်သင်တာလဲဒီပညာတတ်ပြီးရင်တို့လူသားတွေအတွက်အကျိုးဖြစ်စေမယ်ကျိုးပြုမယ်တိုင်းပြည်ကိုကျိုးပြုမယ်ဘာသာသာသနာကိုကျိုးပြုမယ်အများရဲ့ကောင်းကျိုးချမ်းသာကိုတို့ဆောင်ရွက်မယ်လို့ဒီစိတ်ဓာတ်လေးထားလိုက်တာနော်စိတ်နေသဘောထားလေးဒီတိုင်းထားလိုက်တာ ਨੇ ကိုယ့်ရဲ့တဏ္ဍာမှာကုသိုလ်တရားတွေဖြစ်ပွားသွားပြီမေတ္တာမှမုံမြတ်တဲ့စိတ်ဓာတ်ဒါဟုတ်ဘုရားရဲ့အဆုံးမှာ mind center teaching စိတ်ကလေးပြင်လိုက်တာ ਨੇ ဒီကြိုင် ਨੇမုံမြတ်သွားတာတခါလေတခြားဟုတ်အားကိုးစရာမလိုဘူးတခြားဟုတ်မျှော်ကြည့်စရာလည်းမလိုဘူးခုသနာမှာဖြစ်ပေါ်နေတဲ့စိတ်လေးကိုမှန်ကန်တဲ့လမ်းကြောင်းပေါ်တင်ပေးရမယ်နော်အဲ့ဒီမှန်ကန်တဲ့လမ်းကြောင်းပေါ်တင်ပေးလိုက်ခြင်းဟာကောင်းမြတ်တဲ့ဘက်ကိုဥတည်သွားတာဖြစ်သွားကြောင်းဒီလုပ်ကိုကုသိုလ်လို့ခေါ်တာနော်ကုသလဆိုတာကုဆိုတာအစိုးတရားတွေကိုတလဖယ်ရှားပြစ်နိုင်တယ်ယင်တဲ့နှလုံးထဲမှာပါတဲ့ကောင်းတဲ့စိတ်ဓာတ်တွေဒီတရားကဆုံးဖယ်ရှားပလိုက်တာပဲလေဒီပညာရက်ကိုအကြောင်းပြုပြီးတော့ငွေကြေးဒနာတွေရမယ်စီးပွားတွေရမယ်ဆိုရင်စိတ်ဓာတ်ကသာမွန်မြတ်တဲ့စိတ်ဓာတ်တော့မဟုတ်ဘူးเนาะမွန်မြတ်လွန်းတဲ့စိတ်ဓာတ်လို့မဆိုရဘူးဒါကိုယ့်အတွက်စဉ်းစားတဲ့စိတ်ဓာတ်ဖြစ်တယ်ပေါ့အဲ့တော့ဒီပညာရက်ကိုတက်ပြီးတော့ကိုနဲ့ကိုရဲ့ရန်သူတွေကိုနှိမ်နှင်းမယ်ဆိုလို့ရှိရင်ပို့ပြီးတော့ဆုတ်ယုတ်သွားတဲ့စိတ်ဓာတ်ဖြစ်သွားပြန်တယ်အဲ့ဒီလိုမဟုတ်ပဲဒီပညာရက်ကိုအသုံးပြုပြီးတော့အများရဲ့ကောင်းကျိုးချမ်းသာကိုဆောင်ရွက်မယ်ဆိုတာဒါအလုံးကိုမွန်မြတ်တဲ့စိတ်ဓာတ်ဖြစ်သွားတယ်ဒါကြောင့်မို့စိတ်တော်ရမ်းမှာမူတည်ပြီးတော့စိတ်နေတော်ရမ်းကိုကြည့်ပြီးတော့အရာရာမှာဆုံးဖြတ်တယ်ဘုရားတရားတော်ဘုရားရဲ့အဆုံးမှာဒါကြောင့်မို့ဘုန်းကြီးတို့တွေမှတ်သားလိုက်နိုင်ရပါဘယ်လို့ပဲလုပ်လို့မွန်မြတ်တဲ့စိတ်ဓာတ်မှန်ကန်တဲ့စိတ်ဤသဘောထားလေးနဲ့လုပ်မယ်ဆိုရင်ကုသိုလ်တွေရနိုင်တယ်လို့ပဲဒီလိုမှန်နော်ခုအစိုးတရားများကိုတလားဖယ်ရှားပြနိုင်တယ်ကြည့်လေဒီပညာရဖြင့်တိုင်းပြည်နဲ့လူမျိုးကိုအကျိုးပြုမယ်လို့ဆိုတာမေတ္တာစိတ်ဓာတ်အဲ့ဒီမေတ္တာစိတ်ဓာတ်ဖြင့်အမုန်းတရားတွေကိုယ်ရင်ထဲမှာမရှိတော့ဘူးအဲ့ဒါဘယ်သူကဖယ်ရှားလိုက်တာတော့ဆိုဒီစိတ်ဓာတ်ကဖယ်ရှားတာဒါကြောင့်သူ့ကိုကုသိုလ်လို့ခေါ်တာတခြားကြောင့်ခေါ်တာမဟုတ်ဘူးကုသလသဘာဝတရားတွေဓာတုဝိဒပညာရလေ့လာနေတာဆိုတော့သိတယ်အ ကောင်းတဲ့ဓာတ်ဘောတွေကိုကောင်းတဲ့ဓာတ်ဘောတွေနဲ့ဖယ်ရှားနေတာဆိုတာလောကကြီးမှာသို့ကိုကောင်းတဲ့ဖယ်ရှားလို့ရတယ်ဆိုတာတဘာဝတရားတွေမှာလည်းပဲဒီတိုင်းပဲရှိနေတာပေါ့နော်ရှိနေတယ်လို့ပဲကိုယ်စိတ်ဓာတ်ထဲမှာလည်းမကောင်းတဲ့အတွေးတွေမကောင်းတဲ့စိတ်နေသဘောထားတွေကိုကောင်းတဲ့စိတ်နေသဘောထားပဲပြင်ပြီးဥလှည့်ပေးခြင်းဖြင့်မကောင်းတာတွေကိုဖယ်ရှားနေတာပဲဒါအဲ့ဒီဖယ်ရှားပေးနေခြင်းဟာမှန်ကန်တဲ့လုပ်ရဖြစ်လို့ကုသလမြတ်စွာဘုရားဒါကိုကုသလလို့ခေါ်တာနော်ကုသလဆိုတာအစဉ်စဉ်ပဲအများသားတစ်ပါးရဲ့အကျိုးပြုမယ်ဆိုတဲ့ကုသလဒါအလုံးမောမြတ်တယ်လို့ပြောတယ်ဒီတဲ့အစဉ်မြင့်မောမြတ်တာရှိသေးလားလို့ဆိုရှိသေးတယ်အမှန်ကန်သိအောင်ကြိုးစားပြီးတော့ဉာဏ်နဲ့တွဲဖက်ပြီးတော့ကြည့်လိုက်တဲ့အခါလောကလူသားတွေရဲ့တဏ္ဍာမှာယုံနံနှစ်ပါးပဲရှိတယ်ငါဆိုတာမရှိဘူးငါဟာဆိုတာမရှိဘူးဘာလို့ငါနဲ့ငါဟာမရှိတာတော့လို့ဆိုငါလို့ပြောเสียဟာကိုယ်မှာပိုင်တဲ့အရာတစ်ခုမှမရှိတာသမားအပြင်ကြည့်ပဲဆိုလို့ရှိရင်ကုပုပ်ကိုကိုပိုင်တယ်လို့ထင်ကြတာပဲတူတယ်ဒါအထင်ညာလားဖြစ်တယ်ကဲပိုင်လို့ရှိရင်ကိုပိုင်တဲ့ပစ္စည်းဆိုလို့ရှိရင်အမြဲတမ်းလှနေအောင်ထားဖို့နော်အမြဲတမ်းလှနေရမယ်အမြဲတမ်းငဲနေရမယ်ကိုဖြစ်ချင်တာတွေကုန်ဖြစ်နေရမယ်ကိုပိုင်တယ်ဆိုတဲ့ဟာနဲ့လေနောက်ဆုံးမှာကိုကောင်းပေါ်စပင်းတော့ကိုမပိုင်ဘူးမဖြူခြင်းပဲနဲ့ဖြူသွားတယ်ပြေမတွန့်ခြင်းပဲနဲ့တွန့်သွားတယ်ဆိုဒါမပိုင်ဘူးဆိုတဲ့သဘောတွေကိုမြင်ဖို့ဒါစိတ်ပြစရာတွေတွေးတာမဟုတ်ဘူးယထာဘူတ္တဓာတနာအမှန်မြင်တာလို့ခေါ်တယ် realism เนาะလောကလူသားတွေက optimism အကောင်းကြီးကြီးပဲတွေးနေကြတာလည်းရှိတယ်အရာရာအကောင်းကြီးပဲကြည့်လို့လည်းမှန်ရင်မှမှန်တာပဲ pessimism ဆိုတဲ့အဆိုးဘက်ကကြီးပဲကြည့်နေတာလည်းမမှန်ဘူးတချို့ကတော့ဘုရားရဲ့တရားတော်ဟာအိစ္ဆဒုက္ခအနတ္တဟောတာဖြစ်တော့ကြောင့်ပစ္စမစင်းကြီးကလောကကြီးကိုကောင်းမမြင်ပါဘူးနော်လောကကြီးကမမြဲဘူးဆိုတာတွေအကောင်းမမြင်တာပါလို့ပြောတာအကုန်လုံးအကောင်းမမြင်တဲ့သဘောမဟုတ်ဘူးနော်အဆိုးမြင်တာလည်းမဟုတ်ဘူးအဆိုးကိုအဆိုးလို့မြင်ရမယ်အကောင်းကိုအကောင်းလို့မြင်ရမယ်အဆိုးကိုအဆိုးမှန်သိတယ်အကောင်းကိုအကောင်းမှန်သိတာဟာ realism နဲ့အားလုံးကိုအကောင်းကြီးပဲထင်နေရင် optimism အကောင်းအားလုံးကိုအဆိုးကြီးပဲထင်နေလို့ရှိရင် pessimism အဲ့ဒီနှစ်ခုလုံးရှောင်ရှားထားတဲ့မစ္စိမပฏิပဒါမှန်ကန်တဲ့ရှုထောင့်ကကြည့်တဲ့အခါကျတော့ realism နဲ့ဟုတ်တယ်ဒုဝါကြီးကအကောင်းကြီးမဟုတ်ဘူးအကောင်းလည်းပါတယ်ဆိုးလည်းပါတယ်ကောင်းတာကိုကောင်းတယ်လို့မြင်တယ်ဆိုးတာကိုဆိုးတယ်လို့မြင်တယ်အဲ့ဒီအမြင်မျိုးရသွားပြီဆိုလို့ရှိရင်တော့ခုနကတရားဆိုတာတဲ့ဆိုင်တတိတွေမြင်မာတဲ့ပညာ wisdom knowledge ကိုရသွားတာပေါ့အဲ့ဒါလို့ဘုရားရဲ့တရားတော်ကအဲ့ဒီဘက်ကိုဥတည်ပြီးတော့ထားတာသူများကိုအာကိုးစရာလည်းမဟုတ်ဘူးအာကိုးတယ်ဆိုတာအပေါ်ရန်အာကိုးမှုတွေပေါ့ဥပမာပဲဆရာတွေရှိတယ်ကိုနားမလဲတာဆရာတွေကရှင်းပြဒါဆရာအာကိုးရတယ်အပိုင်ဆရာတွေရှင်းပြမယ်ဆရာတွေစီကချင်းကပ်ပြီးတော့မသိတာမေးလို့ရတယ်ဒါကဆရာကပိုင်ကျန်တဲ့အပိုင်းနားလည်အောင်ကြိုးစားတာကိုကကိုအပိုင်းအပိုင်းဟာအများအားနှစ်မျိုးရှိကိုလုံးလို့ရတဲ့အပိုင်းကိုလုံးရမယ်ဆရာလုံးလို့ရတဲ့အပိုင်းဆရာလုံးတယ်အဲ့ဒါလို့အပိုင်းနှစ်ပိုင်းကိုခွဲခြားပြီးတော့ရှုမြင်သုံးသပ်နိုင်တာကိုက knowledge ပဲပေါ့အဲ့လိုမဟုတ်ဘဲနဲ့ကိုလုံးနိုင်တာကိုလည်းဆရာအကုမယ်နော်အလုံးကိုပုံပြီးတော့ယုံတာမျိုးဆိုတာမျိုးကြတော့ဒါကအမှန်ကန်မဟုတ်တော့ဘူးပေါ့အဲ့ဒါကြောင့်မို့တမာဒိဋ္ဌိအမှန်မြင်တယ်ဆိုတော့သိအရေးကြီးတယ်ဘဝခရီးရှောက်လန်းတဲ့အခါမှန်ကန်တဲ့လမ်းကြောင်းမို့ရှောက်နိုင်မှုမှန်ကန်တဲ့အမြင်တစ်ခုထားအခုဒီကနေ့18ချိန်မြောက်ဆင်းရင်ချင်းပါတယ်ရန်ကုန်တက္ကသိုလ်ဓာတုဗေဒမိသားစုရဲ့ဘဝဆိုသင်္ကန်းဆက်ကလူတန်းနေဘဝဆိုကာလဒီရည်ရောက်ရင်ကုသကောင်မှုပြုကြမယ်ဆိုပြီးတော့ဘုရားဘာသာဝင်တွေစုပေါင်းပြီးတော့လောက်ကြတယ်အဲ့လိုလုပ်တဲ့အခါမှာမှန်ကန်တဲ့ရည်ရွယ်ချက်အရေးကြီးတယ်ဆိုတာကိုတတိထားပေါ့။ဘာအတွက်ထူတာလဲဆိုတာပေါ့မှာကိုယ့်ရဲ့ဒါနရဲ့အဆင့်ကို quality ကိုဘာနဲ့ဆုံးဖြတ်တာလဲ။ဘာနဲ့ဆုံးဖြတ်ရမလဲဆိုရင်လူတဲ့ပုဂ္ဂိုလ်ရဲ့စိတ်နေသဘောထားနဲ့ဆုံးဖြတ်တယ်။လူတဲ့ပုဂ္ဂိုလ်ကအေးဒီကုသိုလ်ကောင်းမှုလုပ်လို့ရှိရင်နောက်မှငါချမ်းသာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်တာလား။ 都冇好，佢都廿千六，但係佢都廿千六老差啦，都冇六天嘅六老差啦，然後佢跌到冇快差嘛，喏，誒，佢都嘢就看廿千六老差，佢都嘢就看廿千六老跌都少咗些，佢變跌，但冇有撇跌，看廿千六少啦。第一句话也是真的说啦，咱们盲目在哪的苦路看嘞？过得生产的路看嘞？过得生产的哈有雅级别，努力人过得生产的模糊，追上人来过得生产的，阿罗汉过得生产的哈，这是个话来没？哎罗，底下个莫面的路标路面啊，过得生产路线。而哪里个过度压钱嘞？过度高目标，楼顶楼台路楼顶说啦啥？楼顶呢，楼木楼塔楼是哪家了？还莫名的就叫来哪家了 ？Intention 啊，我看哪家哪来？不把握，楼顶呢，楼的库楼顶，哦，但明面的，我也 Intention 嘛，目的没有明面。Paramita 哪里是啦？啊，古路，明面的 Intention 呢，楼塔的 Paramita 哪里考的？巴米达那个，谁家看明面路线，楼也看明面大的。那个的，也就是说，古时留古，还有乌地亚美术啊，变身比大的啵。那个路，路然奈，路然奈哈，变身不久啊。那个奈以为真的，路奈达奈木，达楼塔。那个就看看基本路线。第一话说，等俺看路亚见路出来。ฐานะก้าวมุตุคือลุไล่ฉินอาภิญกุตันนะมาสิกจินุมุริยะล่ะดิฐานะกุตุโจ้งอยู่ภิแล้วสิกจินุล่ะแต่แฟกก็เลยตังการีทุกโกเกเรโหระบาตาตาธนารองสินเสร็จมั้ยเป็ดท้าส่งนี่จ้ะเนี่ยตังการอริโหโดตุดันมั้ยญาจุสุเลยยืดเจเน่ถ้าได้จูรุสุเนี่ยไม่ได้เสียนานเลยสุดท้ายถ้ากูจูมาป่าเอร่ามอมยันเดสิทันลูกไปขอลาเลยเอริมอมยันเดสิทันเนี่ยลูนายด้านนายบุหาไปเจี๊ยดีลูไรลูไรฮะกูตัวรอยาจามาไปตัวเดออินเทนชันจามุลูคุณลิตี้ก็กว่าตัวอย่างเดี๋ยวเนี่ยดูสิทว่าสิทว่าเราไม่ชัดเลยสิคุณลิตี้ก็ยังตัวแต่ยังว่าดูรายเงินดูไม่ดูคุณภาพไม่ดูพิเศษเงินดูไม่ดูคุณภาพไม่ดูสัตว์ดังแล้วก็หามันยามวยด้วยพาลว่าก็สิกุกี้ฮะก็สิกุมันก็เนี่ยหลังยามหมดเต็มบีแล้วไปยาแล้วเราไปเจออาภิญก็ยาอะไรกูดูยาตันเซนเนี่ยชูเซนเนี่ยสุดเลยกูดูเก่าเซนเนี่ยสุดเลยกูดูเก่ายาเลยบอกแต่แล้วดูรายเอ็มดันตติชาเสียก้าวเนี่ยเช่นถ้าว่า knowledge ดูขอราไปถ้ายังจีโร่ดูทำอยู่มโหผู้ knowledge เนี่ยดูแต่ก็ทราบว่าเช่น knowledge นะยี่จีสมัยมโหมันยังได้พบยี่จีเนี่ยตีลาสาวดีเนี่ยสุลเชนเนี่ยเอ๊ะป้าวันเจ้าแกมาเจ้าลูกถ้าว่ารู้ทิ้งจีอ่างลูกสุดเลยเจ้าเจ้าเนี่ยสาวดีเนี่ยก็ยังตีลาได้เนี่ยเนี่ยดูขอราตีละอันยันนะมูยันนะ intention อันยันนะเนาะก้าวเนี่ยมาอันยันย่อยก้าวอะไรอันยันพิจารณาดิสีเด็กคู่ก้าวเนี่ยมาอันยันนี่ป่าตัวมาตั้งมูบ่เอริจีเวจักพิจารณาคุณยันตีละก็เราก้าวไม่มาละ intention อันนี้พิจารณาได้ข้าจ้าทำไมจีจันลูดูแกยังมาเจ้าลูตีละสาวตีเลยตีเวจักมามาพอตีลาสุราจันต้องสาวที่ยามะรู้ว่ายาลาเรียกถ้าเราเต้นเนี่ยเราเป็นจีเราเชื่ออาเช่นอันยารีด้วยก้าวโยชนารีโอตีลากะกูเนี่ยกูปังวันเช่นด้วยอันยารีท้าวกูเชื่อสิละปานารีปัตตาชาวเล่นเพื่อกูเต้นเนี่ยบดุมาเต้นชดดงดีด่าอันยารีก็เชื่อถ้าเลยอะไรนานานาชาวไร่เด็กดูว่าเสียมเสียงอยู่กูสิเนี่ยพัฒน์กูจะเอาอยู่วิเสียมเสียงหรอ ကာမိတုမိစ္ဆာစာရာရှောင်းလိုက်တဲ့ဖြင့်နော်ကိုယ်အကြောင်းပြုပြီးတော့ဘယ်မိသားစုမှာစိတ်မကြီးရအောင်ဒါအများအတွက်တီလာဆိုတာကိုယ်အတွက်တင်မဟုတ်ကိုတယောက်ကောင်းလိုက်တာနဲ့အများအတွက်ကောင်းသွားတယ်ဆိုတဲ့သဘောလေးကိုချက်ဒါတကယ်မေတ္တာထားပြီးတော့လူတို့ကိုကြိုးပြုတယ်လို့ဒီလိုပြောတာကြိုးပြုတဲ့လူရတကူပဲတေချာစဉ်းစားချက်မလေးဘူးမညာဘူးမမှန်ကန်ကပြောတယ်ဆိုတာ ကိုယ်တယောက်တည်းလိမ်လိမ်ကိုယ်တယောက်တည်းမှန်မှန်ပြောလို့ဖြစ်တယ်မှာမဟုတ်တာတစ်ဖက်သားနဲ့မှပြောတာလေအဲ့တော့မလိမ်ဘူးမှန်မှန်ပြောတယ်ဆိုကြတယ်ကတစ်ဖက်သားအကျိုးဖြစ်ထွန်းတယ်ကိုယ်ကမှန်မှန်ကန်ကန်ပြောခြင်းဖြင့်အလိမ်မခံရတဲ့လူတွေကစိတ်ညစ်စရာအကြောင်းရှိတော့ဘောတစ်ဖက်သားမှာကောင်းကျိုးချမ်းသာဖြစ်ပါဒါဟာကြည်နူးစရာကောင်းတဲ့လူရဲ့ဒီပဲဘောအယက်သေးစာမတောက်စားခြင်းဖြ တာဝိရစေဝတောက်သုံးခြင်းဖြင့်နံပါတ်1ဘသူမှထိခိုက်တုံးဆိုကိုယ်မှထိခိုက်တယ်လူကရလာတယ်ဆိုတာအသိပညာတွေစီးပူးဖို့ပဲအမှန်တန်ကံကောင်းတဲ့အခြေအနေတစ်ခုရရှိလာပါရဲ့တန်းနဲ့မူရစ်ပြီးတော့အချိန်ကုန်သွားမယ်ဆိုလို့ရှိရင်ကိုယ့်အတွက်ဘာမှရလိုက်မှာမဟုတ်ဘူးပညာတရားတွေဆုံးရှုံးသွားလိမ့်မယ်ကိုယ့်ပတ်ဝန်းကျင်ကကြိုးစားနေတဲ့ပုဂ္ဂိုလ်တွေဟာပညာတတ်ကြီးတွေဖြစ်ပြီးဒေါက်တာပွဲတွေရလို့တန်းကြီးအကျိုးပြုတဲ့လုပ်ငန်းတွေလုပ်တယ်ကိုကတော့ဝိရစ်စေဝါဆွဲပြီးတော့ဒုက္ခရောက်နေတယ်ဒါကိုယ့်အတွက်မနစ်နာပေဘူးလားနံပါတ်1ကကိုယ့်ကိုထိခိုက်လို့ရှင်တယ်မကောင်းတဲ့အလုပ်လို့သတ်မှတ်တယ်အဲ့တော့ကိုယ့်ကိုယ်တင်ထိခိုက်ရုံနဲ့ပြီးလာလို့ဆိုမပြီးဘူးသူ့မှာအမေရှိတယ်ဖေရှိတယ်မိသားစုရှိတယ်သူအလုံးမလုံးသည့်အတွက်ကြောင့်အမေဖေမိသားစုစိတ်ညစ်ရတယ်စောင်းနေဒုက္ခရောက်တယ်ဟောဒါပတ်ဝန်းကျင်ထိခိုက်ပြန်တာအဲ့ဒါလို့ကိုယ်လည်းထိခိုက်သူများလည်းထိခိုက်တမိုးရှိတဲ့အသိပညာတွေဆုံးရှုံးသွားစေနိုင်တဲ့အရာမျိုးဆောင်ရတယ်လို့ဒီလိုပြောတာဒါလောကအကျိုးအတွက်ဒီလိုဆွလို့တာเนาะအဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေကလောကအကျိုးအတွက်သီလဆိုတာလေမှားတော့သီလဆိုတာ morality လို့ပြန်တယ် discipline ပဲ self discipline self discipline လောက်ထားနှုတ်ကိုစီကံကျက်ထားတယ်ကိုယ်အမူကိုခန္ဓာကိုယ်နဲ့ပြုမှုချက်တွေကိုစီကံရထားအဲ့ဒီစီကံကိုမဖောက်ပြက်သမျှကိုယ်ကသီလရှိတယ်လို့ပြောတယ်ကိုစီကံထားတယ်နှုတ်စီကံထားတယ်ကိုနဲ့နှုတ်ဟာ communication အများအတွက်ဆက်သွယ်ထိရောက်တဲ့ဟာတွေကြီးပဲအကုန်လုံးကိုအတွက်ကြီးမဟုတ်ဘူးသာအဲ့တော့ကိုနဲ့ကိုပတ်ဝန်းကျင်ဆိုအများအားဆက်ဆက်နေတာသီလစောင့်တည်ခြင်းသီလကျင့်သုံးခြင်းအပြင်ပတ်ဝန်းကျင်ကိုဒုက္ခမပေးတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါနကောင်းမှုပြုခြင်းအပြင်ပတ်ဝန်းကျင်ကိုအကျိုးပြုတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဟုတ်။ဒါနဆိုတာတချို့ကတော့တွေးလိမ့်မယ်။ပတ်စံရှိမှလှူနိုင်တာလို့ဒီလိုတွေးကောင်းတွေးလိမ့်မယ်။မဟုတ်ဘူး။ပတ်စံရှိရှိမရှိရှိကိုရတဲ့ပစ္စည်းကိုပုံလေးတစ်ချက်ရတယ်။တစ်ပိုင်းခွဲထုတ်တယ်ဒါနပဲ။ကိုတောက်တဲ့ရေတွေကတစ်ခွက်သူများကိုပေးတောက်တယ်ဒါနပဲဆိုလိုတာကပေးကမ်းတာအဓိကကိုတယောက်တည်းစားမယ်ဆိုရင်စိတ်ဓာတ်မရှိဘူးကိုတယောက်တည်းသုံးမယ်ဆိုရင် selfish ကိုချိုးနှိမ်တာပဲအမှန်ဒါနရဲ့သဘောဒီကိုကိုကိုအတွက်သာကိုစဉ်းစားမှုဆိုရင်မစ္စရိယတရားလို့ခေါ်တယ်ပမာလို့တော့နှမျောတယ်ဝန်တိုတယ်လို့ဒီလိုပြောကြနှမျောတယ်လို့ပြောနှမျောတယ်ဆိုတာကိုယ့်အတွက်မှတော့သူများအတွက်ကိုရှယ်မလုပ်နိုင်တဲ့သဘောကိုယ်သာခံစားခြင်းနဲ့သူများကိုမပေးနိုင်တဲ့သဘောဒါဟာမစ္စရိယလို့ခေါ်တယ်တကယ်ဆိုလို့ရှိရင်စဉ်းစားကြည့်လေကိုနေတာပတ်ဝန်းကျင်နဲ့နေတာကိုယ်သာသုံးမယ်အများအတွက်မပေးဘူးဆိုရင်စိတ်ဓာတ်အလွန်ကျဉ်းမြောင်းတဲ့စိတ်ဓာတ်တစ်ခုပဲပေါ့အဲကိုရင်မကဘူးကိုပတ်ဝန်းကျင်နဲ့မျှတ30မယ်ဆိုတော့ generosity charity ဆိုတာတကယ်မောမြတ်တဲ့စိတ်ဓာတ်ဖြစ်သွားတယ်။အဲ့ဒါပေါ့ကိုယ်စိတ်ထဲမှာဘာသာသုံးမယ်ဆိုရင်စိတ်ဓာတ်မျိုးဖယ်ရှားပြီးတော့အများအတွက်အသုံးပြုမယ်ဆိုရင်စိတ်ဓာတ်ဟာလုံးမောမြတ်တဲ့စိတ်ဓာတ်လို့။ဟောစိတ်ဓာတ်မောမြတ်သွားတာနဲ့တပြိုင်နက်လ လူရဲ့အဆင့်တန်းကလည်းတက်သွားတယ်မွန်မြတ်သွားတယ်အဲ့တော့လောကမှာဒါကြောင့်မို့950ဇာတိတွေမှာဆုံးမထားတာရှိတယ်နိအတ္တနာကုရုတိလက်ခေဟောစိတ်တည်ရှိတယ်ဆိုတာလည်းကိုလုံးထားပဲစိတ်တည်ကင်းမဲ့သွားတယ်ဆိုတာလည်းကိုလုံးထားပဲကိုလုံးတာကိုပေါ်မှာမူတည်တာကိုလုံးလို့စိတ်တည်တက်သွားတယ်ကိုလုံးလို့စိတ်တည်ကင်းမဲ့သွားတယ်ဟောစိတ်တည်ရှိတယ်ဆိုတဲ့အခါကိုယ့်ရဲ့လောရဲ့ပေါ်မှာမူတည်တယ်အဲကြောင့်မို့ကိုလို့ကုသကောင်းကိုလုပ်တဲ့အခါမှာဘယ်အခါပဲလုပ်လို့မှန်ကန်တဲ့ယူရချက်သီလဆောက်တည်တဲ့အခါမှာလည်းမှန်ကန်တဲ့ယူရချက်တို့တဲ့လူကိုယ်စိတ်တက်လေးဖြူစင်အောင်လုပ်ရမှာဗုဒ္ဓရဲ့အဆုံးမပဲမြတ်စွာဘုရားကဘလောက်ထိအောင်ဟောထားလို့စိတ်တည်တန်ကိလေသာဒုက္ကတိပါတိကင်္ခာဒါဘုရားဟောတဲ့စကားလုံးလေးတစ်ခုစိတ်တည်တန်ကိလေသာစိတ်ဓာတ်ညှင်းနွမ်းနေတယ်ဆိုလို့ရှိရင်ဒုက္ကတိပါတိကင်္ခာမကောင်းတဲ့အခြေအနေပဲဖြစ်နိုင်တယ်ဟုတ်တယ်စိတ်ညှင်းနေစိတ်ညှင်းနွမ်းနေတဲ့ပုဂ္ဂိုလ်စိတ်ညှင်းနွမ်းတယ်ဆိုတာဟိုတစုံတစ်ခုမဖြစ်လို့စိတ်ညှင်းနေတာပြောတာမဟုတ်ဘူးเนาะဝမ်းနေနေတာကိုပြောတာမဟုတ်ဘူးမဖြူစင်တဲ့စိတ်ဓာတ်မမြင်မာတဲ့စိတ်ဓာတ်အဲ့ဒီညင်နွမ်းကြောင်းဖြစ်တဲ့လောဘဒေါသမောဟမာနဣဿမစ္ဆရိယဆိုတဲ့ဒီစိတ်တွေနဲ့ဒီတရားတွေနဲ့စိတ်ဓာတ်ညင်နွမ်းနေလို့ရှိရင်အလားလာမကောင်းဘူးတဲ့ဒုဋ္ဌိပါတိကင်္ခသူ့ရဲ့မျောလင်းချက်ဟာတော့မကောင်းတာပဲစိတ်တွေဝိတုဒ္ဓိဒုက္ခတိပါတိကင်္ခဒုက္ခတိဆိုတာချမ်းသာဒုက္ခရဖို့ရအတွက်သို့မဟုတ်ကောင်းမြတ်တဲ့ဘဝတော့စိတ်စင်ကြဲနေပြီဆိုရင်တော့ကောင်းတဲ့ဘဝမျောလင်းနိုင်တယ်ကောင်းတဲ့အခြေအနေတွေကိုမျောလင်းလို့ရတယ်နော်ရသော်ဗျာဒီလိုခေါ်တာနော်အဲ့ဒါကြောင့်မို့လို့ဗုဒ္ဓရဲ့အဆုံးအမအရာကိုယ်စိတ်ဓာတ်ကိုပြင်ပြီးတော့မှန်ကန်တဲ့ intention နဲ့မှန်ကန်တဲ့အတွေးတွေနဲ့မှန်ကန်တဲ့အမြင်တွေနဲ့ဘာပဲလုပ်လို့လောကီကိစ္စပဲလုပ်လို့ဘာသာတရားကိစ္စပဲဆောင်ရွက်ဆောင်ရွက်မှန်ကန်တဲ့အမြင်နဲ့လုံးမပို့ပြီးတော့မြင့်မြတ်တယ်ဖြူစင်တယ်ကောင်းကျိုးချမ်းသာတွေပြည့်ပြည့်ဝရတယ်လို့ဆိုတာဘုရားရဲ့အဆုံးအမဩဝါဒရမှတ်သားပြီးတော့အလုံးအသီးသီးမိမိစိတ်ဓာတ်ဖြူစင်အောင်ထားပြီးတော့မှန်ကန်တဲ့ intention တွေမှန်ကန်တဲ့ရည်ရွယ်ချက်တွေနဲ့ကုသိုလ်တရားဖြစ်ပွားအောင်ကြိုးစားအထောက်နိုင်ကြပါစေလို့မြတ်ကြီးဆိုပါပါ